ရှမ်းပြည်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပေါ်မှာတရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းနဲ့အ мян ဆုံးအပြစ်ခတ်ရက်ဆဲဖို့တောင်းဆိုပါရယ်တရုတ်မြန်မာနယ်စပ်ဒီနေ့လုံခြုံရေးအတွက်ထိနှိမ့်သိမ့်သိမ့်လှုပ်ရှားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမောင်နှင်ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်
中方高度关注有关冲突呼吁有关方面尽快停火止战坚持通过对话
တရုတ်နိုင်ငံအနေနဲ့ဒီတိုက်ပွဲတွေပေါ်မှာအထူးပဲစိုးရိမ်ပါတယ်အများဆုံးအပြစ်ခတ်ရဆဲပြီးတော့သဘောထားကွဲလွဲမှုတွေကိုငြိမ်းချမ်းစွာတွေ့ဆုံအဖြစ်ရှာဖို့ပဋိပက္ခမှာပတ်သက်နေသူတွေအားလုံးကိုတောင်းဆိုပါတယ်အခြေအနေတွေပိုကျယ်ပြန့်မလာအောင်ရှောင်ရှားကြဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံရေးနဲ့တည်ငြိမ်မှုရှိဖို့အတွက်လက်တွေ့ကျကျနဲ့ထိထိရောက်ရောက်လှုပ်ရှားဖို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရမောင်နှင်ကပြောကြားခဲ့တာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းကိုကန့်ဒီ MNDAA တအန်း TNL ရခိုင် A တို့ရဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲဟာစစ်ကောင်စီကိုစစ်ဆင်တယ်လို့ကြေညာပြီးတောက်ကြနေတဲ့ကတိုက်ပွဲတွေဖြစ်ပွားနေတာပါနှစ်ဖက်ပြန်လည်ပြစ်ခတ်မှုတွေအတွင်းတရုတ်နိုင်ငံဘက်ချမ်းကဝန်တိန်မြို့ကိုလက်နက်ကြီးကြီးကျတယ်လို့ဒေသခံတချို့ကပြောနေတယ်လို့ဗီဒီယိုပုံတွေကိုလည်းလူမှုကွန်ရက်ပေါ်မှာတင်နေပါတယ်အဲ့ဒီဗီဒီယိုတွေကိုတော့ VOA အနေနဲ့တော့အတိမပြုနိုင်ပါဘူးဒါပေမဲ့ဝန်တိန်မြို့တဲကရက်ကွက်သုံးခုကိုနေရာရွှေ့ထားရပြီးတော့ကျောင်းတွေလည်းပိတ်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီနေ့မှာတော့ညီနောင်မမေး၃ဘွဲ့ရဲ့စစ်စင်ရေး၁၃၂ခုကိုဆက်လက်လုပ်ခဲ့တာမှာကိုကန်တပ်ဖွဲ့ကမူဆဲအရှိတ်မုံကိုနယ်တဲကစစ်ကောင်စီရဲ့တပ်စခန်း၃ခုကိုတင်းယူခဲ့ပြီးတော့ချင်းရွှေရော်မြို့ကိုလည်းဆက်ပြီးတော့ထိန်းချုပ်ထားတယ်လို့ကိုကန်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ